မြန်မာရေးအာဆီယံသဘောတူညီချက်၅ရဲ့ဟာတိုးတက်မှုမရှိသလောက်ဖြစ်နေတာမို့ဒီအတွက်အချိန်ကာလသတ်မှတ်ချက်ထားပြီးလက်တွေ့ကြကြခိုင်ခိုင်မာမာဖြစ်အောင်ဆောင်ရွက်ဖို့လိုအပ်တယ်လို့အာဆီယံထိပ်သီးအစည်းအဝေးတက်ရောက်လာကြတဲ့အာဆီယံခေါင်းဆောင်တွေကဆုံးဖြတ်သဘောတူခဲ့ကြပါတယ်
Indonesia proposed that the participation of non-political level representation of Myanmar should also be applied.
မြန်မာနိုင်ငံကိုနိုင်ငံရေးကိုစားပြုပြီးပါဝင်ခွင့်မပေးဖို့ဆိုတာထိပ်သီးအစည်းအဝေးနဲ့နိုင်ငံသားယဉ်ကျေးမှုကြီးများအစည်းအဝေးအပြင်တခြားအစည်းအဝေးတွေမှာပါကျင့်သုံးမှု Indonesia နိုင်ငံကအဆိုပြုခဲ့ပါတယ်။ဒါကိုလည်းအတော်လေးကြဲကြဲပြန့်ပြန့်ဆွေးနွေးဖြစ်ခဲ့ပါတယ်လို့ Indonesia သမ္မတဂျိုကိုဝီဒိုဒိုပြောသွားတာပါ။မြန်မာရေးနဲ့ပတ်သက်လို့အာဆီယံရဲ့ထုတ်ပြန်ချက်ထဲမှာတော့ထိပ်သီးဆွေးနွေးပွဲနဲ့နိုင်ငံသားရဲ့အစည်းအဝေးအပြင်လိုအပ်ချက်ရှိလာရင်တခြားအစည်းအဝေးတွေမှာပါကျင့်သုံးဖို့ဆိုတာပြန်သုံးသပ်ဖို့အာဆီယံပူးပေါင်းဆောင်ရွက်ရေးကောင်စီကိုတာဝန်ပေးတယ်လို့ဖော်ပြပါရှိပါတယ်။မြန်မာနိုင်ငံအတွင်းအကြံဖတ်မှုတွေကိုရှုံချထားပြီးလက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့ဒါကိုတာဝန်ယူပြီးစဉ်စဉ်ချင်းချင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းဖော်ပြပါတယ်။မြန်မာနိုင်ငံအတွင်းအကြံဖတ်မှုတွေထိုးလာတာဟာမြန်မာနိုင်ငံကိုယ်တိုင်မကအာဆီယံအတိုက်အဝန်းတည်ဆောက်ရေးကြိုးပမ်းမှုကိုပါထိခိုက်စေပြီးမြန်မာနိုင်ငံအတွင်းငြင်းငြင်းချမ်းချမ်းနဲ့တာရှည်ခံမဲ့အဖြစ်တစ်ခုထုတ်နိုင်အောင်အာဆီယံကကူညီသွားလိမ့်မယ်လို့လည်းအာဆီယံထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံအတွင်းအခြေအနေတွေပေါ်မှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေကမပြတ်စောင့်ကြည့်နေကြပြီးတော့ထိပ်သီးညီလာခံကိုတင်ပြဖို့ကိုလည်းဆုံးဖြတ်ခဲ့ကြပါတယ်။ဒီမြန်မာနိုင်ငံအတွင်းမှာ2021ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းစစ်တပ်ခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုယ်တိုင်ပါဝင်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲကနေမြန်မာရေးအာဆီယံဘုံသဘောတူညီချက်ကိုချမှတ်ခဲ့တာပါ။ဒါပေမဲ့ဒါကိုလိုက်နာဖို့ပြက်ကွက်တဲ့အတွက်မြန်မာစစ်ကောင်ဆောင်တွေကိုအာဆီယံအဆင့်မြင့်ဆွေးနွေးပွဲတွေမှာကိုစားပြုမပေးဖို့အတွက်အာဆီယံကဆုံးဖြတ်ထားတာဖြစ်ပါရဲ့ရှင်။